left over women လို့အမည်ပေးထားတဲ့အိမ်တော်မရှိကြတဲ့အမျိုးသမီးတွေအကြောင်းဆေးလုံရှားပွဲရာဗီဒီယိုကြော်ညာဟာတရုတ်နိုင်ငံရဲ့အင်တာနက်စာမျက်နှာတွေပေါ်မှာပြန့်နှံ့ခဲ့ပါတယ်။၄မိနစ်ကြာမှတ်တမ်းပုံစံဗီဒီယိုဟာအမျိုးသမီးတွေအနေနဲ့ကိုကံကြမ္မာကိုဖန်တီးပိုင်ခွင့်ရှိတယ်ဆိုတဲ့ SK2 ဂျပန်လှပပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီကြီးရဲ့နိုင်ငံတကာလှူရှားမှုအစီအပိုင်းဖြစ်ပါတယ်။အဲ့ဒီဗီဒီယိုထဲမှာအိမ်တော်မရှိတဲ့မျိုးသမီးတွေအပေါ်လူအဖွဲ့အစည်းရဲ့ရှေးရိုးဆွဲခွဲခြားဆက်ဆံမှုကိုဖော်ညွှန်းထားတာဖြစ်ပြီးတရုတ်ဆိုရအနေနဲ့ကြားမတန်းတူခွဲခြားဆက်ဆံမှုကိစ္စရပ်တည်မှုဖြည့်ရှင်းပေးနိုင်ခြင်းမရှိတာကိုလည်းထောက်ပြထားတယ်လို့အကြေကက်တီကပြောပါတယ်။တရုတ်နိုင်ငံမှာအသက်28နှစ်အရွယ်ရှိလို့အိမ်တော်မကြဘူးဆိုရင်ဘဝပြည့်စုံတယ်လို့မယူဆပဲအသက်20အတွင်းမှာပဲအိမ်တော်ပြုကြဖို့ဖိအားပေးခံကြရတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဝေဘောလို့ခေါ်တဲ့လူမှုကွန်ရက်စာမျက်နှာမှာရှေ့နေငယ်တွင်ဒီဗီဒီယိုကိုသိမ်းတဲ့ချီကြည့်ရှုခဲ့ရမှာအိမ်တော်မပြည့်ကြတဲ့မျိုးသမီးတွေဘောပြင်မြင်ကြမယ်စာပုံမထောက်ခံအားပေးမှုတွေထွက်ပေါ်ခဲ့ပါတယ် SK2 ရဲ့ညင်ညာချက်မှာလည်းတရုတ်မျိုးသမီးတွေအနေနဲ့အခုလိုဖိအားပေးခံရမှုအပေါ်အပြုသဘောဆောင်တဲ့နည်းလမ်းကတစ်ဆင့်ကူညီဆောင်ရွက်ပေးဖို့ရည်ရွယ်ချက်နဲ့ဒီလိုရှားမှုကိုပြုလုပ်ခဲ့တာလို့ဆိုပါတယ်ဒါအပြင်ခေတ်သစ်တရုတ်မျိုးသမီးတွေအနေနဲ့ပညာပိုတက်ကြပြီးဘဝမှာအိမ်တော်မပြည့်ခဲ့ပညာကိုရှာဖွေလိုကြသူတွေတိုးလာဖို့လည်းရည်ရွယ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံမှာလက်ရှိမျိုးသားနဲ့မျိုးသမီးအချိုးအစား100%ရှိနေပါတယ်။တရုတ်ရဲ့နေပေါင်းများစွာသာသမီတူသာယူရတဲ့ policy ကြောင့်အခုလိုနိုင်ငံအတွင်းကြားမရေးအတွက်မမျှတာပဲဖြစ်ခဲ့ရတာပါ။လက်တွေမှာတော့အိမ်တော်မပြုတဲ့မျိုးသမီးတွေပြဿနာတဲ့အိမ်တော်မပြုတဲ့မျိုးသားတွေရဲ့ပြဿနာကပိုပြီးတော့ကြီးမားတယ်လို့အကြေခတ်တွေကပြောပါတယ်။2020ကျရင်တရုတ်နိုင်ငံမှာမျိုးသားအနည်းဆုံး24သန်းအတွက်လက်ထပ်နိုင်တဲ့မျိုးသမီးတွေချိန်ကြမှာမဟုတ်ဘူးလို့သုံးသပ်သူတွေကခန့်မှန်းပါတယ်။တရုတ်နိုင်ငံရဲ့မျိုးသမီးခွင့်ရေးအဖွဲ့ကထူထောင်သူစန်ကျင်းကတော့အခုလိုမျိုးသမီးတွေပေါ်ရှုမြင်မှုကအိန္ဒောင်တွင်းမှာမျိုးသမီးတွေကိုချုပ်ချယ်ထားလို့တဲ့ကွန်မြူနစ်ပါတီရဲ့ရှိုးဝဲတဲ့မူဝါဒကြောင့်လို့ရှုမြင်ပါတယ်။2013ခုနှစ်တရုတ်နိုင်ငံဆိုင်ရာမျိုးသမီးအဖွဲ့ချုပ်ညီလာခံမှာတပ်ပရရှီချင်းပင်ကတရုတ်မျိုးသမီးတွေအနေနဲ့မိသားစုရေးကိုဦးစားပေးဖို့ပုံမှန်လင်းလင်းတိုက်တွန်းခဲ့တဲ့အတွက်ဒါချားမှတန်းတူခွင့်ရေးရရှိဖို့အတွက်ကြိုးပမ်းရမှာအမျှော်မြင်ကြေးရောက်တယ်လို့ဆန်ကဝေဖန်လိုက်ပါတယ်။